ပြီးခဲ့တဲ့2019ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတဲ့သူစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စီခံချက်ဟာလက်ရှိအမေရိကန်ထောက်လိုင်းအရာရှိတွေနဲ့အရင်ကထောက်လိုင်းအရာရှိတွေရဲ့ကောက်ချက်ချမှုတွေတော်များများကိုခိုင်မာသွားစေပါတယ်ရောဘတ်မူလာရဲ့စီရင်ခံချက်မူရင်းကစာမျက်နှာ400ကျော်ရှိတာပါဒါကိုအကျဉ်းချုပ်တီးဖြတ်ပြီးတော့တရားရေးဝန်ကြီးဌာနကကြော်တာပြင်းနေတော့ကအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့ပါတယ်ရောဘတ်မူလာရဲ့စီရင်ခံစာကြောင့်အမေရိကန်ရဲ့ဒီမိုကရေစီထိခိုက်ပျက်စီးရေးရုရှားရဲ့ကြိုးပမ်းမှုတွေကအကြီးအကျယ်အောင်မြင်မှုရှိခဲ့တယ်။ဆက်ပြီးတော့လည်းလုံနေလိမ့်အောင်မယ်ဆိုတာကိုသတိပေးလိုက်သလိုလည်းဖြစ်နေပါတယ်။ရုရှားဆိုရဲ့ရွေချက်ထိရောက်အောင်မြင်ရေးမှာအသုံးချလို့ရမယ့်အမေရိကန်နိုင်ငံသားတွေကိုရုရှားဘက်ကရှာဖွေနိုင်ခဲ့ပြီးတော့စနစ်တကျနဲ့ထိရောက်အောင်လုပ်နိုင်ခဲ့တဲ့တပ်တွေထောက်ထားတွေကိုရောဘတ်မူလာရဲ့အစီရင်ခံချက်မှာအထူးသဖြင့်တွေ့ရပါတယ်။ဒေါ်နယ်ထရမ့်ရဲ့သမ္မတဖြစ်မှုကနေပြီးတော့အကျိုးမြတ်ရလိမ့်မယ်လို့ရုရှားဆိုရကလေ့လာမိခဲ့တယ်လို့ရောဘတ်မူလာရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိတယ်ဆိုတော့အထောက်ထားတွေတွေ့ရှိတယ်ဆိုပေမဲ့လည်းဒါတွေကပြစ်မှုဆိုင်ရာအရေးယူရာလောက်တဲ့အဆင့်တော့မရှိဘူးလို့ဆိုပါတယ်။